လွန်သမဂ္ဂဒွိယင်းဥကျုပ်ရဲ့အထူးကိုယ်စားလှယ်မစ်ခရစ်စတင်းရှရနာဘူကနာနဲ့အဖွဲ့ဟာစစ်တွေမျိုးကရခိုင်အမျိုးသားပါတီတာဝန်ရှိသူတွေစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။မြေပုံမြို့မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့တာပါ။ညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မေခကပြောပြမှာပါ
။အခုခီးစဉ်ဟာMrs. Christine Bugana ရဲ့ရခိုင်ပြည်နယ်ကိုလာရောက်တဲ့ခီးစဉ်ဖြစ်ပြီးစစ်ရေးပရိပခ္ခတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးကိစ္စတွေနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ကြပါတယ်။တွေ့ဆုံချိန်မှာအချက်၃ချက်ကိုတင်ပြဆွေးနွေးခဲ့တယ်လို့ပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကပြောပါတယ
်။ရေကောက်ပွဲအခြေအနေ2020မှာရခိုင်ပြည်နယ်မှာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာမြည်တယ်။နောက်တစ်ခုကမြန်မာနိုင်ငံကထွက်သွားတဲ့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဘင်္ဂလီဒီရဲ့ပြန်ပြီးတော့လက်ခံတဲ့အခြေအနေအပေါ်မှာရခိုင်မျိုးသားပါတီရဲ့အမြင်နဲ့သဘောထားပေါ်အဲ့ဒီအချက်၃ချက်ကိုပဲမိပါတယ်ဘင်္ဂလီဒီကိုကျွန်တော်တို့ကဒီဆက်ဥပဒေဖြစ်တဲ့ဟောကွဲအချက်ဆက်နဲ့နိုင်ငံသားဥပဒေနဲ့စစ်ပါရသလားရထိုက်တဲ့နိုင်ငံသားရသရထိုက်တဲ့လူတွေကိုတုံ့ဆိုင်မနေပါနဲ့အလုံးစုံအပြည့်ဝနိုင်ငံသားအခွင့်အပြည့်ပေးလိုက်ပါမထိုက်တယ်မူလားနိုင်ငံသားအခွင့်မပြည့်စုံမူလားဒီလိုကြီးနိုင်ငံသားဖြစ်တယ်ဆိုတာကြီးညာပါအဲ့ဒါတော့ကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့မူဟာမူပေါ် issue ပေါ်ဦးနှစ်ဖက်ရှင်နေတာတော့တော်တော်လေးကိုနင်းနေဖြစ်ဖြစ်နေရင်းရင်းလေးပူမလေးလေးရှိပါလေ
အဲ့ဒီဆွေးနွေးမှုအပီနေ့လယ်ပိုင်းမှာတော့စစ်တွေမျိုးမင်းငန်ရက်ကွက်အကွက်73ကဝိပဿနာဝါရီဖုံးတော်ကြီးကြောင့်မှယာယီခိုလုံနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။နောက်ပြီးမြေပုံမြို့မှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့တွေ့ဆုံဆွေးနွေးကြသူတွေကဆိုပါတယ်။ဒီပုံမျိုးမှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုတွားရောက်ချိန်မှာတွေ့ဆုံခဲ့တဲ့စခန်းတာဝန်ခံဦးတင်အောင်ကတော့တွေ့ဆုံချိန်ဆွေးနွေးပြခဲ့တဲ့အကြောင်းအရာတွေကိုအခုလိုပြောပြသွားခဲ့ပါလေ
။ဘာကျွန်တော်ဘကအဲဒီကျွန်တော်ပြန်လည်နေရာချထားတဲ့ကိစ္စနဲ့ပတ်သက်ပြီးမှအဲဒီကျွန်တော်နေရာတိုင်းခင်းကိုကျွန်တော်ကဟိုဖြစ်တယ်။လမ်းတောင်းလိုက်တယ်၊မီးတောင်းလိုက်တယ်ဒါပေမဲ့အဲဒီပင်ရဟိုဟာတောင်းတဲ့ပတ်သက်ပြီးမှအားလားတောင်းလိုက်တယ်သူကပြောတာကကျွန်တော်ပထမလာတော့ကတည်းကခင်ဗျားဟိုအဲနေရာတွေကိုဟိုမကျေနပ်ဘူးပေါ့အခုကျေနပ်သွားပြီလားကျေနပ်တာမဟုတ်ပါလို့ဒါကမကျေနပ်ရင်လေဟိုအခုလက်ရှိအချိန်တွေမှာလိုလာကိုကျွန်တော်တင်ပြတာပါလို့အဲနောက်ဆိုရင်တော့ဈေးခန်းတွေပေါ့အဲကျွန်တော်မျိုးသေးဆေးရုံတွေကိုကျွန်တော်မသွားရဘူးဒါပေမဲ့ဒီမှာဆိုင်မိုးတွေကကတ်ထားတယ်ပတ်သားမေးလူမျိုးမေးတွားနိုင်တယ်ကုသခွဲရတယ်ဆိုပြီးမှအဲ့ဒါတို့ကျွန်တော်ဘာလို့မသွားနိုင်ရတာလဲပေါ့အဲ့ဒါမျိုးတွေသင်ကြတယ
်အခုလာရောက်တဲ့ခီးစင်မှာအထုကိုယ်စလဲနဲ့အဖွဲတို့ဟာနေရာပေါင်း59ခုလောက်ကိုတွားရောက်ပြီးတော့အဲဒီကဒေတာကန်တွေနဲ့ဆွေးနွေးမှုတွေပြုလုပ်သွားမှာဖြစ်ပါတယ်မနေ့ဖန်မှာတော့နေပြီးတော့မှစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထုကိုယ်စလဲခရစ်စတင်းဘာဂနာဟာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အစီရင်ခံစာတစ်စောင်ကိုအခုဇူလိုင်လဆန်းပိုင်းကတင်သွင်းခဲ့ပါသေးတယ်။အဲဒီမှာတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြန်ရေးကိစ္စအခက်အခဲတွေကိုအဓိကထားပြောထားတဲ့အပြင်မြန်မာနိုင်ငံတွင်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်တာဝန်ယူမှုတာဝန်ခံမှုရှိလာစေရေးအတွက်သူ့အနေနဲ့အနီးကပ်စောင့်ကြည့်သွားမယ်လို့လည်းပြောဆိုထားတာရှိပါတယ်ရှင်။